ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီက2008ဖွဲ့စည်းပုံပါအခမ်းအနားအလုံးကိုဆွေးနွေးပြီးစီးသွားပြီးတမတ်ရဲ့အတိုင်းအစီရင်ခံစာတင်ပြဖို့ရှိတဲ့အကြောင်းပူးပေါင်းကော်မတီတွင်မှုကပြောပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံမှာအဓိကကျတဲ့အချက်တွေကိုပြင်ဆင်နိုင်မယ့်အလားအလာပုံမှာတော့မိကွန်းထုတ်တာတွေလည်းရှိနေပါသေးတယ်။အပြည့်အစုံကို VUE မြန်မာပိုင်းတင်ပြတော့ကိုမိုးစောကတင်ပြပေးထားပါရဲ့ရှင
်။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဗိုလ်ဒူးလေးကနေပြီးတော့ပြည်ထောင်စုရိတ်တာဒီဆောင်မှကျင်းပတဲ့အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်ငါးခုကိုအပြည့်သက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့အစုအဖွဲ့တွေကအစိုးပြချက်၄မျိုးကိုတင်ပြခဲ့ပြီးဒီချက်တွေကိုပြည်တော်စုလွှတ်တော်မှာတင်ပြသွားမှာဖြစ်ကြောင်းပူးပေါင်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာစုကပြောပါတယ
်တင်ပြချက်က၄မျိုးရှိပါတယ်တစ်ခုကကျတော့ပြင်ဆင်နေတယ်ပေါ့ဘယ်လိုပြင်နေလဲပေါ့နောက်တစ်ခုကကျတော့ပြည့်ဖြစ်ဖို့ပေါ့ပြည့်ဖြစ်ရပေါ့နော်နောက်တစ်မျိုးကကျတော့အတိတ်ဖြစ်ဆက်ဖို့ပေါ့နော်အတိတ်ဖြစ်ဆက်ဖို့အဲနောက်ဆုံးတစ်မျိုးကတော့ဒါကတော့ဒီပုံမှာတော့မူလတိုင်းပဲထားနေတယ်ပေါ့လေဒီပြည်ပြချက်ဒီအားလုံးကိုတော့ကျွန်တော်တို့အဲစူးစမ်းကြည့်ပါဦးပြီးရခါကျရင်တော့ကျွန်တော်တို့ပြီးထားတဲ့တာဝန်အရာတော့ဇူလိုင်က18ရက်နေ့မတိုင်ခင်ပေါ့ပြတ်တော်ကိုကျွန်တော်ပူပေါင်းကော်မတီအနေနဲ့အစီအစဉ်ကကျင်းပသွားဖို့ဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီမှာနိုင်ငံရေးပါတီတက်မော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်စုစုပေါင်း55ဦးပါဝင်ပြီးဒီနေ့ဖေဖော်ဝါရီလ19ရက်နေ့မှာပြည်တော်စုလွှတ်တော်ကအကြီးပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်လွှတ်တော်ကိုတင်ပြမယ်အစီရင်ခံစာပြည့်စုံရေးနဲ့ပတ်သက်လို့လဲဒေါက်တာမြညာနာဆိုကအခုလိုဆက်ပြောပါတယ
်ဒါအခုလိုပေါ့နော်အားလုံးဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပေါ့ပါသုံးသပ်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မလို့ပြီးတာပါပူးပေါင်းတယောက်ကောင်းမလို့မဟုတ်ပါဘူးနော်ဒီ55ဦးလုံးအဲ့တည်းနေနေနေတော့ညီမျိုးဆော်ရဲခဲ့တဲ့ကြောင့်လို့ပြီးတော့ပါအဲ့ဒီကြောင့်လို့ဒီအစီအခံစာပြုစုတဲ့နေရာမှာလေဒီလိုရအားလုံးကျွန်တော်တို့ all in position ပေါ့နော်ဝင်ဝင်ပြီးတော့ဆော်ရဲသွားနိုင်နေမယ်လို့ထင်ပါတယ်ခင်ဗျ
ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကအထူးထူးတွင်ရမှုဥကင်ကန်းရန်ကလက်ရှိပြီးဆုံးသွားတဲ့ပူပေါင်းကော်မတီအစည်းအဝေးတွေအပေါ်အခုလိုတုံ့တက်ပြောဆိုပါတယ
်ဆော့တာဒီတော့မသိဘူးကျွန်တော်တို့ကတော့အားရပါတယ်ကျွန်တော်တို့ကဒီမျိုးလင်းနေတာ constitution ပြင်ဖို့ဒီကကားကြီးလာတာပေါ့ဒီတော့ဒီအစားတော့ပေါ်ပြီးဆိုတော့ဝန်တော့ပါလေကျွန်တော်တို့ဆယ်ကျွန်တော်တို့အဖွဲ့သဘောထားဟုတ်ကိုတင်ကြရဲဆိုတော့ဟုတ်ဖွဲ့နေတော့အားရတာပေါ့ဆယ်
တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကအမျိုးသားလက်တော်ကိုယ်စားလှယ်ဦးကျင်ရောဦးကလည်းပူပေါင်းကော်မတီစည်းဝေးတွေပေါ့အခုလို့ပြောပါတယ
်ရှင်းတတ်ပါမယ်ရှင်းတတ်မရှိပါကိုပါတီဒီလိုပဲတင်ပြချရဲဆိုတော့လေသူညီနေတဲ့ဆောက်ချက်တော့ပေါင်းလိုက်ရပါဘူး။မကင်းနေတဲ့ဆောက်ချက်ပါတီရဲ့ဆန်ပေါ့။တက်ပြီးမဟုတ်ပါမှာလေ။အဲ့ဒီတိုင်းလဲရှိကြတာပေါ့။လွတ်လွတ်လပ်လပ်ကတည်နေလို့ရတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာပြည်တော်စုလွှတ်တော်ကအကြေအလည်ဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အများကြီးမျှော်လင့်လို့မရကြောင်းပြောပါတယ်
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူလူထုကိုပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဒီကိစ္စကိုပါလာရပါတယ်ဖြစ်လာတဲ့အချိန်မှာတော့ဖြည်းဖြည်းရောက်နေချင်းကိုပြန်ပြအကောင့်ဖြစ်ထို့ဖို့ဒုက္ခချိန်နှံတစ်ခုဒီကျွန်တော်မြင်ပါတယ်။ဘယ်လောက်ထိခီးပေါက်နိုင်မလဲဆိုတာတော့ဖိတ်ပြီးတော့ဟိုချစ်ချစ်မမဖြောင်းလင်းလို့မရနိုင်ဘူးလို့မြင်ပါတယ်။တာမန်ပုံမတွေကိုပြင်ဖို့တော့မှနော်ဒီချုပ်တော်ကိုယ်စားလှယ်85ရက်ကနေကျော်ရဲ့ထောက်ခံမှုလိုအပ်တဲ့အခါကျတော့နော်တက်မတော်သားချုပ်တော်ကိုယ်စားလှယ်ဒီမထောက်ခံရင်ဘယ်ပုံမအောင်မှမပြင်နိုင်တဲ့အခြေအနေမျိုးရှိနေပါတယ်။
လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ပဲနိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ပဲခေါင်းဆောင်တွေအကြားညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမထိရောက်နိုင်ကြောင်းတုံ့တက်ထားပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းစဉ်ကလည်းတက်မတော်နဲ့နိုင်ငံရေးပါတီတချို့ကစွတ်တော်အတွင်းမှာတန်းကွက်ကြရရှိခဲ့ပါတယ်